မ္မပြည်လုံးနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်ပြီးပြည်သူဝန်ဆောင်မှုတွေလုပ်နိုင်မှုအတွက်နိုင်ငံပိုင်လုပ်ငန်းကဏ္ဍဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်။ဒါပေမဲ့အလို့အကန့်တစ်သန်းလောက်သာနိုင်ငံပိုင်ကဏ္ဍမှာရှိပြီးပုဂ္ဂလိကလုပ်ငန်းကဏ္ဍမှာ33သန်းရှိနေတယ်လို့မကြာမီကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပကကြားကအသွင်ကူးပြောင်းမှုစာရမှာဖော်ပြထားပါတယ်။အလုံသမားဦးရီရဲ့300ခန့်နှုန်းသာနိုင်ငံပိုင်လုပ်ငန်းမှာလုပ်တဲ့သဘောဖြစ်ပါတယ်။မြို့ပြမှာစုပုံနေကြတဲ့အလေးစားလုပ်ငန်းလေးတွေမှာလည်းပုဂ္ဂလိကကဏ္ဍမှာအများဆုံးဖြစ်နေပါတယ်။အလုံသမား9ယောက်တည်းမပူတဲ့ပုဂ္ဂလိကလုပ်ငန်းက82ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာ2017စီးပွားရေးအတွင်းကူးပြောင်းတော့မှတည်ထောင်တဲ့လုပ်ငန်းက60ရာခိုင်နှုန်းလောက်ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်း3ပုံ2ပုံနဲ့အလုံသမားဦးရီတဝက်ဟာရန်ကုန်နဲ့မန္တလေးမှာအခြေချနေကြပါတယ်။ကြွချင်းလုံသားတီထွင်ကြဆမှုနဲ့ဈေးကွက်ရှိမယ်ဆိုရင်ပုဂ္ဂလိကလုပ်ငန်းတွေစုပြုံနေတဲ့အကျိုးကိုခံစားနိုင်ပါလေ။လက်တန်းနှုတဲ့လုပ်ငန်းလေးတွေရှင်သန်နိုင်မဲ့အခြေအနေကိုဖန်တီးပေးဖို့လိုအပ်တယ်လို့ဆိုပါရစေ။ရိုးရာကန္တာမှာပုဂ္ဂလိကလုပ်ငန်းအများဆုံးဖြစ်ပါတယ
်။လုံသားဦးရဲ့35ရာခိုင်နှုန်းဒါမှမဟုတ်8တန်းခွဲလောက်ဟာမီယိုဖလာလေယာလုပ်ငန်းလုပ်ကင်နေကြပါတယ်။လောကစားလေယာအလုသမားဥယေကလည်း၄တန်းနီးပါးရှိပါတယ်။အသေးစားအလတ်စားလုပ်ငန်းတွေမှာအလုသမား2တန်းခွဲကျော်ရှိပြီးအိမ်အောင်စုလက်လီလုပ်ငန်းမှာအလုသမား6တန်းကျော်ရှိပါတယ်။အလုယုံစက်ယုံကြီးတွေမှာအလုသမား2တန်းနီးပါးရှိပါတယ်။မြမအလုသမား300ခန့်နှုန်းကသာအဆင့်မီလုပ်သားဒါမှမဟုတ်မန်နေဂျာလို့သတ်မှတ်နိုင်ပါတယ်။ကျန်တဲ့လူသားတွေကိုကျွမ်းကျင်မှုနည်းတဲ့အခြေခံလုခစားအဖြစ်သတ်မှတ်ကြပါတယ်။လုခနေကြပေမဲ့ကုန်ထုတ်မှုစရိတ်မြန်မာတာကိုကြည့်ရင်လူအားရဲ့ကုန်ထွက်နှုန်းနေကြတာကိုတွေ့နိုင်ပါတယ်။ဒေသဆိုင်ရာကုန်ထွက်နှုန်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်
။2018မှာအနည်းဆုံးလုခကိုတိုးမြင့်လိုက်တဲ့နောက်ပိုင်းအထည်ချုပ်လုပ်ငန်းမှာလည်းကုန်ထုတ်လုပ်မှုစရိတ်ဟာမြန်မာလာတဲ့အတွက်လုခအများဆုံးရတဲ့ကမ္ဘာအထည်ချုပ်လုပ်ငန်းတွေမှာပါဝင်လာပါတယ်။ကျင်းလင်းတဲ့ပြည်ပကဖြစ်ရာဒေသကအမျိုးသမီးတွေဟာလုခကောင်းအောင်မရကြပါဘူး။လေယာဉ်လုပ်ငန်းမှာအမျိုးသမီးနေစားလုခဟာအမျိုးသားဒုက္ခရဲ့တဝက်လောက်သာရှိပါတယ်။ကမ္ဘာကုန်သွယ်ရေးမှာမြမလုပ်ငန်းတွေပါဝင်မှုအလွန်နည်းနေပါတယ်။မြမပုဂ္ဂလိကလုပ်ငန်း900ခန့်နှုန်းလောက်ကသာနိုင်ငံခြားပို့ကုန်လုပ်ငန်းမှာပါဝင်ပတ်သက်နေပါတယ်။ပို့ကုန်လုပ်ငန်းမှာပါဝင်တဲ့ဒေသခံကုမ္ပဏီကမ္ဘောဒီးယားမှာ1400ခန့်နှုန်းဗီယက်နမ်မှာ18000ရှိပါလေအရှေ့အာရှဒေသမှာသွင်းကုန်ပစ္စည်း3,400,000တော့ရှိပြီပဲမြန်မာမှာ28000တော့ရှိပါလေ
မြန်မာပြည်မှာနိုင်ငံခြားပိုင်နဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီအနည်းငယ်ရှိပါတယ်လုပ်ငန်းအလုံးရဲ့100000နှုန်းသာဖြစ်ပေမဲ့အလို့ကင်ပေးနိုင်တဲ့နေရာမှာဒေသခံကုမ္ပဏီတွေထက်သာတယ်လို့ဆိုပါတယ်10နှစ်အောက်လုပ်သက်ရှိတဲ့လုပ်ငန်းတွေမှာအလုသမား200,000နှုန်းကိုနိုင်ငံခြားပိုင်ကုမ္ပဏီတွေကအလုပေးထားတာတွေ့ရပါတယ်။နိုင်ငံခြားပိုင်လုပ်ငန်းတွေဟာလုခများများပေးနိုင်တယ်လို့ကုန်ထုတ်လုပ်မှုစွမ်းအင်လဲမြင်မားပါတယ်။အရင်ကတော့နိုင်ငံခြားလုပ်ငန်းတွေဟာသဘာဝတရားစာတထုတ်ယူရေးနဲ့ဈေးကွက်ဖန်တီးရေးကိုသာစိတ်ဝင်စားခဲ့ကြပေမဲ့စီးပွားရေးတန်ခတ်မှုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာကြပါတယ်။ဒါကြောင့်ပုဂ္ဂလိကလုပ်ငန်းရှင်သန်ဖို့ပူပြီးလိုအပ်လာပါတယ
်အစိုးရရဲ့မြေယာပိုင်ဆိုင်မှုစနစ်ကြောင့်အဆက်အသွယ်မကောင်းတဲ့ပုဂ္ဂလိကလုပ်ငန်းမှာအခက်အခဲအများကြီးရှိပါလေတက်စစ်တအားမမှန်မရတာဟာလေလုပ်ငန်းစွန့်ရည်ကိုကြာဆင်းစေပါလေကျွမ်းကျင်လုပ်သားရှားပါးမှုသေယူပို့ဆောင်ကမြင့်မားမှုအခွန်ကိစ္စမရေရာမှုအကောက်ခွန်လှုပ်ထိုးလုံလီရှုပ်ထွေးမှုစတာတွေဟာပုဂ္ဂလိကလုပ်ငန်းကိုအကျအတည်းဖြစ်စေပါလေနိုင်ငံရေးအခြေအနေမရေမရာတာဖြစ်နေတာကိုလေပုဂ္ဂလိကလုပ်ငန်းတွေထည့်သွင်းစဉ်းစားကြပါလေနိုင်ငံရေးအခြေအနေမရေရာတာကြောင့်ငွေဖလှယ်နှုန်းမတည်ငြိမ်တာလို့လေမြင်ကြပါတယ်စီးပွားရေးဥပဒေတွေပြတ်ထပ်ပြီးလိုက်နာအောင်မလုပ်နိုင်တာဟာအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်ဒါကိုအခွင့်အရေးယူပြီးဥပဒေမဲ့တည်သွင်းမှုနဲ့ထုတ်လုပ်မှုတွေလုပ်နေကြတာလို့ထောက်ပြပါတယ်အခြေခံကြောချင်မှုရှိတဲ့အလုပ်သမားမရနိုင်တာဟာပုဂ္ဂလိကလုပ်ငန်းအတွက်ဒုတိယအကြီးဆုံးပြဿနာဖြစ်ပါတယ်လူ့မလောကမှာအရေးအသွေးမရှိဖြစ်နေတာဟာပညာရေးစနစ်နယ်လေသက်ဆိုင်တယ်လို့ကမ္ဘာ့ဘဏ်အုပ်စုကတောက်ပြထားပါတယ်ခင်ဗျာ